လိုက်ကော်မျိုးကရွာတန်းရှိနဲ့မိုင်းလုံးရက်ွက်တော့ဝိုင်းမှာအင်္ဂါနေ့မနေ့ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ကင်းနီအမျိုးသားများကာကွယ်ရေးတပ် KNDS ကနှစ်ဖက်တိုက်ပွဲတွေတနေ့ကုန်ဖြစ်ခဲ့တယ်လို့ KNDS ကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်လိုက်ကော်မျိုးပေါ်ကိုတိုက်လေရင်နှစ်စီးနဲ့၉ကြိမ်ပစ်ခတ်ခဲ့တယ်လို့ KNDS ပြောရေးဆိုခွင့်ရှိသူကပြောပါတယ
်။ဒီနေ့တပ်ဘက်ကတော့ဒီကျွန်တော်မိုင်းလုံးလိုက်ကော်မျိုးပေါ်လို့ကျွန်တော်ပြောလို့ကျွန်တော်မိုင်းလုံးရတန်းရှိစားမှရှိတဲ့ဖြစ်ဟုတ်ဘူးလေတော့နားလို့တလောက်ကတော့အလိုလိုဖြစ်တယ်နော်တနည်းကုန်ပဲတက်ပြီးဖြစ်ပါရဲ့ဒါပေမဲ့ဟိုအထူးချဆုံးကတော့ဟိုညနေ9နာရီပွဲတူတော်မှာတော့ဟိုသူ check လေးနဲ့ထပ်ပြီးလာတိုက်ခိုက်တော့ဘူးလေလာတိုက်ခိုက်ရဲ့လာတိုက်ခိုက်တော့ဟိုအချိန်ကြီးရတော့အလုံးပဲဟိုစစ်တပ်ကတိုက်ခိုက်တဲ့ဟာကြီးအလုံးကတော့ကျွန်တော်စီမရောက်ပါဘူးတဲ့ဒီနေ့ပုံစံတပ်ပြည်တယ်နော်ကျွန်တော်စီကိုရောက်တခြားယူရတယ်ဟိုဥတီ sorry မြို့ပုံမှာရှိတဲ့ anyway ဥတီပြီးမှလုံးတဲ့ပုံစံမျိုးလည်းဖြစ်တာများတော့ပေါ့လေဒါကတော့ဒီကနေ့အချိန်မျိုးပေါ့လေဟုတ်
တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်သား20အထိတေဆုံးခဲ့ပြီးလက်နက်ကြီးလက်နက်ငယ်နဲ့ကြီးတွေကိုသိမ်းဆီးရမိရဲ့လို့ KNDS ကထုတ်ပြန်ထားပေမဲ့ဒီပေါ် VOA အနေနဲ့သိကြားအသိမပြုနိုင်သေးပါဘူးလိုက်ကောင်နဲ့အနည်းတဝိုက်မှာတော့နေထိုင်သူဒေသခံမရှိသလောက်နေသွားပြီလို့ KNDS ပြောရေးဆိုခွင့်ရှိသူကပြောပါတယ
်ဒီမှာကတိုက်ပွဲတွေရှိတော့မပေါ်လေနော်စစ်ကောင်စီကတော့ဟိုလိုက်ကောင်တူတီမုန်လည်းခရီးတီယူတခုလုံးဟိုအကြီးကျယ်စေဟိုဘယ်လဲထိုးစီစင်ရဲ့ပြီးနော်ဒီတင်နေဟိုတိမ်ပိုင်မယ်ဆိုရင်ဆက်ကတော့အခိုင်အမာရှိတာပုံရပါလေလေကျွန်တော်စဉ်းစားတာဒါပေမဲ့လည်းဟိုကျွန်တော်တို့ကတော့ဟိုကျွန်တော်ကင်းတဲ့တခုလုံးရဲ့ဘောသားကတော့ဟိုထိုးလာတဲ့ဟိုစစ်ကြောင်းတွေအားလုံးတော့ကျွန်တော်တို့ဒီမှာတောင်းနေတဲ့လောက်ကတော့ကျွန်တော်ခုခံတိုက်ဆိုင်နေပြီးကျွန်တော်ပြည်နယ်ကိုကျွန်တော်ကွယ်ရမယ်ဆိုတော့ဟိုအချင်းကြီးတွေအားလုံးတော့ကျွန်တော်ကင်းတဲ့ရေပေါ်မှာအတူတူရှိကြတယ်ဆိုတော့ကျွန်တော်ဟိုပြောလို့ရတယ်ဗျဟုတ်
လိုက်ကောင်နဲ့အနီးတစ်ဝိုက်ကစစ်ဘေးဒုက္ခသည်တွေကိုပြည်သူအချင်းချင်းကူညီပေးနေတာမှာရှမ်းပြည်တောင်ပိုင်းစီဆိုင်မြို့တွေကစိုက်ခေါင်ဆံပြကြေးရွာမှာလည်းစစ်ရှောင်းသားတို့ရဲ့အတွက်ဘာသာရေးအဆောက်အုံတွေမှာနေရာထိုင်ခင်းပြင်ဆင်ပေးထားပါတယ်။စီဆိုင်ကစစ်ရှောင်းကျေးဇူးရေးနေရာတွေစီရောက်လာကြသလိုအင်္ဂါနေ့အထိစိုက်ခေါင်မှာရောက်လာသူတွေလည်း900ဝန်းကျင်အထိရှိနေပြီးသူတို့တွေရဲ့စားတောက်နေထိုင်ရေးအတွက်လိုအပ်ချက်တွေရှိနေတဲ့အကြောင်းစိုက်ခေါင်ဒေသခံကိုဇော်မင်းကပြောပါတယ်။
ကျွန်တော်တို့စိုက်ခေါင်ရောက်နေတာ3ရက်လောက်ရှိပြီဗျ။အခုဒီနေ့ဒီတော့900ပတ်ဝန်းကျင်မှာရှိနေပြီဗျကျွန်တော်တို့ပြင်လာပေးသလားတော့တချို့ကတော့ပြင်မပေးဘဲနဲ့သူတို့အမျိုးတွေမှာနေတာတော့ရှိနေတယ်ဗျကျွန်တော်တို့အဲ့ဒါလေးတွေလိုက်ပြီးမှစုစည်းပြီးပြင်တွေကောက်ဖို့လည်းပြင်နေပါတယ်ဗျဟုတ်လိုအပ်ချက်ကတော့တော်တော်လေးများတယ်ဗျအဝတ်ထည်တွေစောင်းတွေလည်းလိုတယ်စားတောက်เสียစံစီတွေလည်းလိုတယ်ကျွန်တော်တို့ဒေါ်လာ30တော့မြို့မစီထဲမှာကျွန်တော်တို့ NGO ဖွဲ့ Price ဖွဲ့တွေနဲ့ပေါင်းပြီးမှအလူခံတယ်တချို့လဲအလူရှင်တွေကိုယ်တိုင်လာလူလာရှိတယ်အဲ့ဒါလေးတွေကိုတော့ကျွန်တော်တို့စနစ်တကျတိုက်ဝေပြီးဖို့ပြင်ဆင်နေတော့ပေါ့အဖြစ်ကြီးရောက်ရောက်တော့အပြည့်စုံအောင်တော့မလုပ်နိုင်သေးဘူးကြာကျွန်တော်တို့အခုမှလူတွေကလည်းတစ်ခွဲခွဲလာတော့ဆိုတော့
ကြားတည်နေကနေရောက်လာတဲ့ဆစ်ဆောင်တွေမှာအများစုကအမျိုးသမီးတွေဖြစ်ပြီးတော့အသက်အရွယ်ကြီးသူနာမကျန်းသူတွေနဲ့ကလေးငယ်တွေအပြင်မွေးကနေကိုယ်ဝန်ဆောင်တွေလည်းပါဝင်ပါတယ်။တိုက်ပွဲနဲ့လက်နက်ကြီးတန်းတွေကြောင့်အများစုကအိုးအိမ်ဆုံးခွာလာကြတာပါ။ကိုယ့်ရဲ့နေအိမ်မပြည့်စုံဖို့နဲ့အိမ်ပြန်နိုင်မှုအတွက်ကိုလည်းညှို့လင့်နေကြပါတယ်။လိုက်ကောစီဆိုင်လမ်းမကြီးနဲ့လိုက်ကောပင်လောင်းလမ်းမကြီးမှာဆစ်ကောင်စီရင်တွေအသွားအလာရှိလို့အဲ့ဒီနေရာတွေကိုညနေ6နာရီကနေမနက်6နာရီအတွင်းစစ်ပေးဆောင်ပြည်သူတွေနဲ့ဒေသခံတွေမဖြတ်ကြဖို့ကိုကင်းရင်ဒီအမျိုးသားများကာကွယ်ရေးတပ် KNDF ကတရီပေးထားပါတယ် KRD နဲ့လိုက်ကော်မျိုးမှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုရပ်တန့်ပြီးဘေးလွတ်ရာထွက်ပြေးနေရတဲ့ဒေသခံတွေအပေါ်ပိတ်ပင်ကန့်သက်ထားရပြီးပြန်ရောက်သိမ်းဖို့ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrew ကလည်းတင်းနှံနေုံကတောင်းဆိုထားပါတယ်ခင်ဗျာ